အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူဟာပြည်သူတွေရဲ့ဆန္ဒကိုပြန်မရှိဘဲဂါဇာကိုဘုံကျဲတိုက်ခိုက်တယ်လို့သူယုံကြည်တဲ့အတွက်အစ္စရေးမှာနောက်ထပ်ရွေးကောက်ပွဲကျင်းပဖို့အမေရိကန်အထက်လွှတ်တော်အများစုခေါင်းဆောင်6ရှူမာကတောင်းဆိုလိုက်ပါတယ်ဝန်ကြီးချုပ်နန်တန်ယာဟူဟာသူ့နိုင်ငံကိုကမ္ဘာကနေဝိုင်းပင်မဲ့အန္တရာယ်ကျအောင်လုပ်နေတယ်လို့လည်းအစ္စရေးနဲ့မဟာမိတ်ဖြစ်ကာလကြာရှည်ချက်တည်ခဲ့တဲ့ဂျူးလူမျိုးတွေကအမေရိကန်အစိုးရရဲ့ရာထူးအကြီးဆုံး6ရှူမာကပြောကြလိုက်တာပါလူရည်နှစ်တက်တမတသန်းကျော်နေထိုင်တဲ့ဂါဇာမှာဒီတိုက်ပွဲတွေကြောင့်နေအိမ်တွေအဆောက်အဦတွေပျက်စီးပြီးဒေသခံထက်ဝက်ကျော်ကအိုးရင်ဆန့်ခွာထွက်ပြေးနေရတာပါဒီနေရာကိုအစ္စရေးကမြေပြင်ကရောဝင်ဟင်ကပါတိုက်ခိုက်နေတာဟာအရသာတိုက်ဆုံမှုတွေပါတိုးလာနေတာကြောင့်အခုဆိုကမ္ဘာတလွှားအစ္စရေးကိုထောက်ခံမှုကမှတ်တမ်းတင်လာအောင်ကြာဆင်းစေတယ်လို့လည်းမစ္စတာရှူမာကပြောပါတယ်လက်ရှိအုပ်ချုပ်မှုကိုအစ္စရေးပြည်သူတွေထောက်ခံမှုတိတ်မရှိတော့တဲ့အတွက်ဒီမိုကရေစီလမ်းဆောင်လမ်းနေတဲ့အစ္စရေးမှာပြည်သူတွေကိုသူတို့ခေါင်းဆောင်တဲ့သူတို့ရွေးချယ်ခွင့်ပေးခြင်းဟာအရေးကြီးကြောင်းနဲ့ရွေးကောက်ပွဲအစ်စ်ကျင်းပတာဟာအကောင်းဆုံးဖြစ်မယ်လို့ထင်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်